ရေဘော်များမိတ်ဆွေများခင်ဗျာဒီတစ်ပတ်ကျွန်တော်ပြောချင်တာကတော့နိုင်ငံတကာမြန်မာစာပေဟောပြောပွဲများအကြောင်းဖြစ်ပါတယ်အရင်တုန်းကတော့ဒီပမာစာပေဟောပြောပွဲဆိုတာမရှိတော့ရှားပါတယ်ရှင်းလေးလုံးရေတော်ဝန်ကြီးရဲ့နောက်ပိုင်းမှာတော့ပြပမှာစာပေဟောပြောပွဲကြီးအများကြီးဖြစ်လာပါတယ်ပြပမှာမြန်မာလူမျိုးမရှိတဲ့တိုင်းပြည်ရဲ့လူမရှိတဲ့လောက်ရှားတဲ့ခေတ်ရောက်နေပါပြီအမေရိကန်ပြည်တော်စုမှာဆိုရင်ညူစီတိုင်းမှာမြန်မာမိသားစုတွေရှိနေပါပြီအင်းညာပွဲဝါစုပွဲဝါကျော့ပွဲကတိန်ပွဲတမန်ရပွဲအစရှိတဲ့ရိုးရာပွဲတွေအပြင်စာပေဟောပြောပွဲတွေလည်းရာသီမြွေကျင်းပလည်းရှိနေပါပြီအမကြီးမှာမူလာရောကတော့စာစောတော်နေ့နရောလာဇန်တရက်နေ့တိုင်းအဲ့ဆရာကြီးစုပေါင်းပြီးတော့ပြတ်တက်ကြတာမျိုးကိုပဲလုခဲ့ကြပါတယ်အထူးသဖြင့်ရန်ကုန်မန္တလေးမြို့တော်ကြီးများမှာပဲစစ်ပါလိရှိခဲ့ကြပါတယ်မန္တလေးမှာလည်းရန်ကုန်ရှင်မြို့တော်အတူစာစုတော်နေ့ပြတ်တက်ကြပြခဲ့ကြတာပါပဲပြတ်တက်ကြရတာမလွယ်တော့စာစုတော်ကြီးများကတော့ဘွဲနဲ့အတူစာပေဟောပြောပွဲတွေလည်းလုခဲ့ကြပါတယ်မန္တလေးမြို့မှာသရံဖပွဲတွေလုပ်ပြီးသရံပေါင်းချုပ်စာအုပ်တွေနှစ်စဉ်ပုံနှုတ်ထုတ်ဝေခဲ့တာဟာ၁၀နှစ်လောက်လုပ်နိုင်ခဲ့ပါတယ်ဆရာဖပွဲတွေကိုသာသရောနေ့တနေ့ညပိုင်းမှာလုပ်လို့ရှိပါတယ်။နောက်နေ့တွေမှာမကိုင်းကြောက်ဆဲမရေယာရှိဘူးရေဦးလိုမြို့တွေကိုလက်လေဟောပြောလို့ရှိပါတယ်။သာသရောနေ့တနေ့တည်းမလောက်လို့ရတတတပတ်ဟောပြောပွဲတွေလုပ်ကြပါတယ်။နောက်တော့သာသရောလဆိုပြီးတော့နရောလတလလုံးလှည့်လေဟောပြောကြပါတယ်။နောက်တော့ပိုင်ဆရာတွေခရမလောက်လို့တနေ့လုံးလို့လို့ပဲအခါမျိုးအလက်တက်လို့ကျင်းပါပြုလုပ်ကြပါတယ်။အထူးဖြင့်ကျင်းတဲ့လက်ကင်တားရတဲ့ဆောင်းရာသီတွင်းမှာလုပ်လို့ရှိပါတယ်။ခုတော့ဗမာပြည်ဗမကနိုင်ငံအနှံ့ခြေဆန့်ပြီးဟောပြောပွဲတွေလုပ်လာကြပါတယ်။အမေရိကန်ပြည်တော်စုမှာဆိုရင်နယူးယောက်လော့စ်အိန်ဂျလိဆန်ဖရန်စစ္စကိုစတဲ့မြို့ကြီးတွေမှာအပြည့်ဟောပြောပွဲတွေပြုလုပ်ကြပါတယ်။အထူးသဖြင့်ဆန်ဖရန်စစ္စကိုမှာအပြည့်ဟောပြောပွဲနှစ်ဆင်ပြုလုပ်ပါတယ်။ဒီနှစ်တော့မောင်ကောင်းမြင်ရဲ့ဆောင်းဝင်လာရဲ့မောင်ဆိုးချိန်တို့ရဲ့ဟောပြောကြပါတယ်။အရင်နှစ်တွေကတော့ဒါရိုက်တာဝင်းဖေကောဝထုလိုရေးဆရာအကြီးဆရာဝင်းဖေရဲ့ဒေါ်မာမာအေးမောင်စွမ်းကြီးအောင်ဝေးမေငိမ့်ဆက်မှာစသည်လို့ပြောကြပါတယ်တင်မိုးမကွယ်လွန်ခင်ကတော့တင်မိုးရောပေါ့ပြီးပတ်ရောက်စာရေးဆရာတွေဟာဂျပန်ပြည်တိုကျိုအိုဆာကာမြို့တွေကိုလည်းနှစ်ဆင်သွားရောက်ဟောပြောကြပါတယ်ခုတော့မြန်မာပြည်နဲ့ဒါရိုက်ဆက်သွယ်ခွင့်ရနေလို့ပြည်တွင်းကစာရေးဆရာတွေနှစ်ဆင်ပြေကြဟောပြောစီတဲ့တဲ့င်းကိုတွေ့ရပါတယ်ဒီနှစ်တော့နေဝိမင်းနဲ့မောင်တာချိုတို့ဟောပြောကြလို့ကျွန်တော်နဲ့ပါဖုန်းဆက်တကားသွင်းလိုက်ရပါသေးတယ်။ကိုရီးယားမှာသူလို့ရှိရင်ဟောပြောဝဲတွေလုပ်ကြလို့ကျွန်တော်တို့ဖိတ်တဲ့အခါမှာကျွန်တော်နဲ့မောင်တန်တို့သွားဖို့စီစဉ်ခဲ့ရပါတယ်။ကျွန်တော်မသွားနိုင်လို့မောင်တန်တို့တယောက်ပဲဟောပြောခဲ့ရပါတယ်။စင်ကာပူ၊မလေးရှား၊ဩစတြေးလျတို့မှာလည်းဟောပြောဝဲတွေဆက်မပြတ်လုပ်ကြပါတယ်။တခုတော့ပြောစရာရှိပါတယ်။ဟောပြောဝဲတွေမှာဗိုင်းရေးဆရာတွေကတက်လုံးတွေကြီးပြောကြတာများပါသပဲ။အဲ့ဒီပြပြီးတော့စာပေလေးလည်းထည့်ပြီးဟောပြောကြပါဦးလို့ပန်ကြပါရစေခင်ဗျာကျွန်တော်မဆွမ်းကြီးပါ